Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA American တန်ရဲ့2014ခုနှစ်မတ်လ19ရက်ဗိုလ်ရုံးနေမြက်ဖက်စီစဉ်တွေကိုလိုင်းဒိုမီတာ24 32နဲ့39တို့ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မခွန်ညိုပါအခုမနက်ပိုင်းစီစဉ်တွေတာဝန်ယူတင်ဆက်ပါမယ်ရှင
်မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ဆက်မိုးပြပါယူကရိန်းနိုင်ငံကခရိုင်းမီးယားကျွန်းဆက်ဒေသကိုရုရှားရဲ့ဒစိတ်ဒေသအဖြစ်အတိမတ်ပြုလို့အကြောင်းရုရှားသမ္မတကလက်မှတ်ရေးထိုးလိုက်တဲ့အတွက်အမေရိကန်ပြည်ထောင်စုနဲ့ဥရောပသမ္မတတွေကစိတ်ဆိုးဒေါသထွက်နေကြပါတယ်ခရိုင်းမီးယားဒေသကိုရုရှားကသိမ်းပိုက်လိုက်တဲ့အပေါ်မှာနေတိုးမဟာမိတ်အဖွဲ့ရဲ့အတွေ့အမှုချုပ်ကပြင်းပြင်းထန်ထန်ဝေဖန်ပြစ်တင်လိုက်ပါတယ်ပျောက်ဆုံးနေတဲ့မလေးရှားနိုင်ငံလေကြောင်းပိုင်ခီးတဲ့တွင်ရှာဖွေနေတာမှာအခုဆိုရင်17ရက်ရှိပါပြီဒါပေမဲ့ရှာဖွေဖို့လမ်းစမမြင်ရသေးဘူးလို့သိရပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူတွင်းနဲ့အတူတင်ပြသွားပါပါခင်ဗျာ
ဒီကနေ့နဲ့ပိုင်းမှာတော့ဒီပြန်ကြားရေးဝန်ကြီးဌာနကပြည်သူ့လွှတ်တော်မှာတင်သွင်းခဲ့တဲ့အများပြည်သူဝန်ဆောင်မှုမီဒီယာဥပဒေမူကြမ်းကိုသတင်းသမားတွေလက်မခံနိုင်ဘဲကန့်ကွက်နေကြတာဘာကြောင့်ပါလဲ
မီဒီယာလောကသားချန်နယ်တွေအားလုံးထဲပို့တဲ့အခွင့်အရေးတချို့ကိုရအောင်မယ်နောက်အစိုးရရဲ့ဘတ်ဂျက်ကိုလည်းအနည်းဆုံး80ရာခိုင်နှုန်းယူအောင်မယ်
စာနယ်ဇင်းကောင်စီယာယီရဲ့အတွင်ရေးမှူးဦးကျော်မင်းဆွေပြောပြခဲ့တာကိုလည်းနားဆင်ကြရမှာပါ။ထိုင်းနိုင်ငံဖူကတ်အရပ်မှာအလုပ်လုပ်နေကြတဲ့မြန်မာအလုပ်သမားတွေရဲ့တွာလာမှုကန့်သက်ပိတ်ပင်ခံရတဲ့အခြေအနေနဲ့မြန်မာနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ်မစ္စတာကင်တနာတင်သွင်းတဲ့မြန်မာပြည်အကြောင်းသူ့ရဲ့နောက်ဆုံးအစီရင်ခံစာစတဲ့သတင်းဆောင်ပါတွေမတိုင်ခင်မှာတော့ဗုဒ္ဓဦးနေမနဲ့ပိုင်ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆောင်မိုးဝင်းနဲ့မက်ခင်ဖြူတွေတို့ကြီးညာပေးကြပါမယ်ရှင်။
ယူကရိန်းနိုင်ငံရဲ့ခရိုင်းမီးယားကျွန်းဆက်ဒေသကိုရုရှားနိုင်ငံကသူ့နိုင်ငံရဲ့ဒစိဒေသအဖြစ်အတိမတ်ပြုလိုက်တဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကလက်မှတ်ရေးထိုးလိုက်တဲ့အတွက်အမေရိကန်ပြည်ထောင်စုနဲ့ဥရောပသမ္မတတို့ကအမျက်ဒေါသထွက်နေကြပါတယ်။မစ္စတာပူတင်ကခရိုင်းမီးယားဒေသန္တရဝန်ကြီးချုပ်ဖြစ်တဲ့ဆာဂျီအာက်ဆီယိုနိုဗစ်ခရိုင်းမီးယားဒေသရဲ့လွှတ်တော်ဥက္ကဋ္ဌဖြစ်တဲ့ဗလာဒီမီယာကွန်စတန်တီနိုဗ်ရုရှားရဲ့ရေတပ်မဟာအခြေစိုက်တဲ့ပင်လယ်နဲ့စိတ်ကမ်းမြို့ဖြစ်တဲ့ဆာဗာစတပူမြို့တော်ဝင်တို့နဲ့အတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။စိုးစိုးပိုင်းလုံးကမစ္စတာပူတင်ဟာခရိုင်းမီးယားဟာခွဲထဝရခွဲခြားလို့မရတဲ့ရုရှားနိုင်ငံရဲ့အစိတ်ပိုင်းတစ်ခုဖြစ်တဲ့အကြောင်းရုရှားပါလီမန်မှာပြောဆိုခဲ့ပါတယ်။တနင်္ဂနွေနေ့ကခရိုင်းမီးယားမှာကျင်းပခဲ့ပြီးရုရှားနိုင်ငံနဲ့ပေါင်းစည်းဖို့အများစုကထောက်ခံခဲ့တဲ့လူထုဆန္ဒခံယူပွဲဟာနိုင်ငံတကာစီမင်းဥပဒေနဲ့ညီညွတ်တယ်လို့သမ္မတပူတင်ကပြောဆိုသွားခဲ့ပါတယ်ရုရှားရဲ့လူရဟာနိုင်ငံတကာစီးပင်းဥတွေနဲ့မကိုက်ညီသလိုယူကရိန်းနိုင်ငံရဲ့အချုပ်အခြာပိုင်ဆိုင်မှုနဲ့နိုင်ငံရဲ့အခြေခံဥပဒေကိုချိုးဖောက်လိုက်တဲ့လူရဖြစ်တယ်လို့အမေရိကန်သမ္မတအင်ပီရိုရဲ့ပြောရေးဆိုခွင့်ရှိသူဂျေးကယ်ရီကဝေဖန်ပြစ်တင်လိုက်ပါတယ်ခရိုင်းမီးယားဒေသဟာရုရှားရဲ့ဒေသပိုင်းဖြစ်တယ်ဆိုတာကိုနိုင်ငံတကာအတိုင်းအဝန်းကဘယ်လို့မှအတိအမှတ်ပြုကြမှာမဟုတ်ဘူးလို့လည်းသူကပြောဆိုလိုက်ပါတယ်ခင်ဗျာ
ရုရှားနိုင်ငံဟာခရိုင်းမီးယားဒေသကိုယူကရိန်းနိုင်ငံကနေတိုက်ခိုက်သိမ်းယူပြီးအန္တရာယ်လမ်းကိုသွားနေတယ်လို့နေတိုးမဟာမိတ်တပ်ဖွဲ့များရဲ့အတွေ့အမှုချုပ်အန်ဒက်စပူရက်စ်မူဆန်ကပြောလိုက်ပါတယ်။နိုင်ငံတကာဥပဒေတွေနဲ့အညီရှေ့တိုးဆောင်ရွက်ခြင်းမလုပ်ဖို့အားလုံးရဲ့ဝိုင်းဝန်းပြောဆိုမှုကိုရုရှားကအလေးမထားဘူးလို့မစ္စတာရက်စ်မူဆန်ကမနေ့တုန်းကပဲပြောဆိုလိုက်တာပါ။ဘယ်နေတိုးမဟာမိတ်နိုင်ငံတစ်ခုကမှခရိုင်းမီးယားကိစ္စကိုအတိမတ်မပြုဘူးလို့ဆိုပြီးတဟာတရားမဝင်လုပ်ရဖြစ်တယ်လို့လည်းသူကပြောသွားပါတယ်။ဒီမနေ့ကအင်္ဂါနေ့အစောပိုင်းမှာပဲပိုလန်နိုင်ငံမှာရောက်နေတဲ့အမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်ကလည်းရုရှားနိုင်ငံရဲ့လုပ်ရဟာကျူးကျော်မှုလို့ဆိုလိုက်ပါတယ်ခရိုင်းမီးယားဒေသကိုသိမ်းယူမှုနဲ့ပတ်သက်လို့ရုရှားရဲ့ကြိုးကြောင်းဆင်ခြင်မှုဟာမှားယွင်းနေတယ်လို့လည်းသူကပြောဆိုလိုက်ပါတယ်ပိုလန်ဝန်ကြီးချုပ်ဒေါ်နယ်တက်စ်ကလည်းအခုဖြစ်ရဟာဒေသတစ်ခုလုံးအတွက်လုံခြုံရေးပြဿနာဖြစ်လာနေတယ်လို့ပြောဆိုခဲ့ပါတယ်အရှေ့ဥရောပဒေသကိုရောက်နေတဲ့မစ္စတာဘိုင်ဒန်ဟာအက်စတိုးနီးယားလက်တဗီးယားနဲ့လီသူရေးနီးယားနိုင်ငံတွေကခေါင်းဆောင်တွေနဲ့လည်းတွေ့ဆုံဖို့ရှိနေတာပါရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဗရော့ဖ်ကတော့ရုရှားအစိုးရအရာရှိတွေပေါ်မှာအမေရိကန်ရဲ့ပိတ်ဆို့တံခတ်အရေးယူမှုတွေဟာလက်ခံနိုင်စရာမရှိဘူးလို့ဆိုပြီးအခုလိုချမှတ်တဲ့အတွက်နောက်ဆက်တွဲအခြေအနေတွေနဲ့ကြုံရလိမ့်မယ်ဆိုပြီးတော့ဒီအင်္ဂါနေ့တုန်းကအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကိုတယ်လီဖုန်းကနေတဆင့်ပြောဆိုခဲ့ပါတယ်ရှင
်အနောက်နိုင်ငံတွေနဲ့ရုရှားတို့ကြားတင်းမာမှုညှိနှိုင်းဆွေးနွေးမှုတွေပြုလုပ်နေရမှာတက်ရောက်မှုတွေရှိနေတဲ့အခြေအနေရောက်နေချိန်မှာပဲအီရန်နျူကလ িয়ার ရေးအေးနဲ့ပတ်သက်ပြီးတော့6နိုင်ငံပါဝင်တဲ့ဆွေးနွေးမှုကိုစတင်နေပါတယ်ဩစတေးရီးယားနိုင်ငံဗီယန်နာမြို့မှာဒီကနေ့ဆွေးနွေးပွဲကျင်းပနေတာစတင်ခဲ့တာဖြစ်ပြီးတော့ EU နိုင်ငံသားရေးမူဝါဒဆိုင်ရာအကြီးအကဲကက်သရင်းအက်ရှတန်နဲ့အီရန် နိုင်ငံသားရေးဝန်ကြီးမူဟာမက်ဂျာဗတ်ဇာရီဖ်တို့ကြားမှာဆွေးနွေးမှုဟာအပြုသဘောဆောင်တယ်လို့ EU ရဲ့အကြီးအကဲရုံးရဲ့ပြောခွင့်ရသူကပြောပါတယ်။အဲ့ဒီနောက်မှာကိုယ်စလဲလေးဟာအလုံးဟာဇပွဲမှာထိုင်ပြီးတော့ဆွေးနွေးကြတဲ့ဆွေးနွေးမှုဟာဗိုလ်ထုနဲ့နှောင်းပိုင်းမှာပြီးဆုံးမယ်လို့ခန့်မှန်းရပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်ဘလောက်ထိတည်တည်သာသာလျှော့ချစေမှာလဲဆိုတဲ့ခက်ခဲတဲ့သဘောတူညီမှုရတဲ့အထိဆွေးနွေးမှုအောင်မြင်မှုရှိမရှိဆိုတာကတော့အီရန်နဲ့ဆွေးနွေးနေကြတဲ့အမေရိကန်၊ရုရှား၊တရုတ်၊ဗြိတိန်၊ပြင်သစ်နဲ့ဂျာမနီနိုင်ငံတွေကြားဘလောက်စည်းလုံးမှုရှိတယ်လဲဆိုတဲ့အပေါ်မှာမူတည်နေပါလိမ့်မယ်။ခရိုင်းမီးယားဒေသအရေးကြောင့်ရုရှားကအနောက်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်မှုညှော့နှဲမယ်ဆိုရင်အီရန်ဘက်ကရှော့ပေါ့မှုလုပ်ရမယ်ဖိအားနှဲသွားနိုင်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်ခင်ဗျာ။
ဝါရှင်တန်ဒီစီမှာရှိတဲ့ဆီးရီးယားတန်ရုံကိုသူ့ရဲ့လုပ်ငန်းတွေရပ်ဆိုင်ဖို့အမေရိကန်ရာရှိတွေကပြောလိုက်ပါတယ်။အမေရိကန်နိုင်ငံသားဒါမှမဟုတ်တရားဝင်အမြဲတမ်းနေထိုင်ခွင့်မရှိတဲ့ဆီးရီးယားတန်တမန်အားလုံးအမေရိကန်ပြည်ထောင်စုကနေထွက်ခွာရမယ်လို့သူတို့ကပြောလိုက်ကြပါ။ဒီမိတ်ဟာအမေရိကန်ပြည်ထောင်စုမှာရှိတဲ့ဆီးရီးယားကောင်စစ်ဝင်ရုံးနှစ်ခုစလုံးအတွက်အကျုံးဝင်ပါတယ်။ဆီးရီးယားနိုင်ငံဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဒန်နီယယ်ရူဘင်စတိုင်းကမနေ့ကအင်္ဂါနေ့မှာပဲဒီမိတ်ကိုကြေညာလိုက်ကြပါ။ဆီးရီးယားတန်ယုံကဒီတန်ယုံရဲ့ဝန်ဆောင်မှုလုပ်ငန်းတွေရပ်ပစ်လိုက်တဲ့အတွက်နဲ့နောက်ဆီးရီးယားပြည်သူတွေအပေါ်မစ္စတာအဆက်အစိုးရကျူးလွန်တဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုမီးမောင်းထိုးပြခြင်းတဲ့အတွက်အခုလိုထုတ်ပြန်လိုက်တာလို့မစ္စတာရူဘင်စတိုင်းကပြောပါတယ်။ဒါပေမဲ့ဆီးရီးယားပြည်သူတွေရဲ့နှစ်ပေါင်းများစွာဒီဆက်ဆံလာခဲ့တာကိုဖော်ပြတဲ့အနေနဲ့ဆီးရီးယားနိုင်ငံနဲ့တန်တမန်ဆက်ဆံမှုတွေကိုတော့ဆက်လက်ထိန်းသိမ်းထားကြင်ပါတယ်လို့မစ္စတာရူဘင်စတိုင်းကပြောပါတယ်။ဒီမစ္စတာအဆက်အာနာကဆင်းပြေးပြီးတဲ့နောက်နှစ်ပေါင်းများစွာအထိဆက်လက်တည်တံ့သွားမယ်ဆက်ဆံရေးလို့လည်းသူကပြောသွားပါတယ်ရှင်။
တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိတိုင်းဒိုမီတာ24 kHz 12.3 MHz တိုင်းဒိုမီတာ32 kHz 9325တိုင်းဒိုမီတာ39 kHz 9525တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တံမြန်မာပိုင်းအစီအစဉ်ကဗုဒ္ဓနေ့မနက်ပိုင်းသတင်းတွေကိုဆက်လက်ပြီးတော့ကြေညာနေပါတယ်ခင်ဗျာ။ပြောက်ဆုံးနေတဲ့မလေးရှားနိုင်ငံလေးချောင်းပိုင်ခီးတယ်လေလေရင်ကိုရှာဖွေနေခဲ့ကြတာအခုဆိုရင်17ရက်တိတိရှိခဲ့ပါပြီ။နိုင်ငံပေါင်း26နိုင်ငံကစစ်ဖက်ဆိုင်ရာတပ်ဖွဲ့ဝင်တွေဝိုင်းဝန်းပြီးတော့ရှာဖွေနေကြပေမဲ့တွေ့ဖို့လမ်းစာမမြင်ရသေးပါဘူး။ခီးတယ်239ဦးလိုက်ပါသွားတဲ့ Boeing 787လေယာဉ်ကိုရှာဖွေနေတဲ့အကျယ်ဝင်းကိုစတူယန်မိုင်ပေါင်း2တန်းကျော်အထိတိုးချဲ့ပြီးတော့ဆောင်ရွက်နေတဲ့အကြောင်းမလေးရှားအာဏာပိုင်တွေကပြောဆိုပါတယ်။အဲ့ဒီနယ်မြေအကျယ်ဝင်းဟာဩစတြေးလျတိုက်အကျယ်ဝင်းလောက်ရှိပြီးတော့အာရှတိုက်အလဲပိုင်းကနေတောင်ဘက်အလွန်ကျယ်ပြိုတဲ့အိန္ဒိယသမုဒ္ဒရာအထိရှိပါတယ်။အရင်တုန်းကရရှိထားပြီးသားသတင်းအချက်အလက်ဖြစ်တဲ့အဲ့ဒီလေယာဉ်ဟာမလ၈ရက်နေ့မနေ့စောစောပိုင်းနောက်ဆုံးအဆက်အသွယ်ရရှိတဲ့မလေးရှားနိုင်ငံရဲ့မြောက်ဘက်ကနေအနောက်ဘက်မလကာရေလက်ကြားဘက်ကိုတောင်ပြက်ချိုးကွေ့သွားတယ်ဆိုတဲ့ကိစ္စပေါ်ထိုင်းနိုင်ငံစစ်ဖက်ဆိုင်ရာရေဒါမှတ်တမ်းတွေမှာတွေ့ရှိရကြောင်းထိုင်းနိုင်ငံကအင်ကာနေမှာသတင်းထုတ်ပြန်ခဲ့ပါတယ်။လေယာဉ်ဟာမလေးရှားနိုင်ငံကွာလာလမ်ပူမြို့ကနေတရုတ်နိုင်ငံဘေကျင်းမြို့ကိုထွက်ခွာသွားတာပါ။ထိုင်းစစ်ဘက်ဆိုင်ရာရေဒါကမလေးရှားခီးတယ်လေယာဉ်အမှတ်380လို့ယူဆရတဲ့လေယာဉ်ပြန်တစ်စင်းပြန်တန်းနေတာကိုဖမ်းယူတွေ့ရှိခဲ့ရပေမဲ့အဲ့ဒီလေယာဉ်ဟာထိုင်းနိုင်ငံရဲ့လုံခြုံရေးကိုချိန်ချောက်မှုပြုလုပ်နိုင်ပွဲမရှိတာကြောင့်အလေးဂယုမထားခဲ့တဲ့အကြောင်းထိုင်းအစိုးရကပြောပါတယ်။မလေးရှားကာကွယ်ရေးဝန်ကြီးကတော့ပျောက်ဆုံးနေတဲ့ခီးတယ်လေယာဉ်ရှာဖွေရေးကိစ္စကိုနိုင်ငံတကာကနေပုံမပူပေါင်းဆောင်ရွက်ကြဖို့တိုက်တွန်းလိုက်ပါတယ်။အခုချိန်ထိအာဏာပိုင်တွေအနေနဲ့ဒီလေယာဉ်ဟာအပိုင်စီးခံရတာလားအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုလားဆက်ပိုင်းဆိုင်ရာချိုးရင်းသွားတာလားလေယာဉ်မောင်းသူကကိုကိုကိုတေချောင်းကြံစီမှုလားစတာတွေကိုတိတိကျကျပြောဆိုနိုင်ခြင်းမရှိသေးပါဘူးခင်ဗျာ
။မလေးရှားခီးတဲ့တင်လေယာဉ်ပျောက်ဆုံးမှုမှာသူ့ကိုဆက်ဆက်ပြောဆိုတာဟာပြင်းထန်တဲ့ပြောဆိုချက်ပဲလို့ဒီမလေးရှားတိုက်ခိုက်ကောင်းဆောင် Anwar Ibrahim ကပြောလိုက်ပါတယ်ပျောက်ဆုံးနေတဲ့လေယာဉ်ရဲ့လေယာဉ်မှူး Captain Zahari Ahmed Shah ဟာ Mr. Anwar ရဲ့အတိုက်ခံပြည်သူတရားမျှတရေးပါတီဝင်တက်ကြွလှုပ်ရှားသူတူဖြစ်တဲ့ဆိုပြီးမကြခင်တုန်းကပဲဒီသတင်းတချို့မှဖော်ပြခဲ့တာပါပျောက်ဆုံးနေတဲ့လေယာဉ်ဟာတမင်တကာလမ်းကြောင်းပြောင်းသွားခဲ့ပုံရတယ်လို့မလေးရှားအာဏာပိုင်တွေကပြောဆိုခဲ့ပြီးတဲ့နောက်ဒီလေယာဉ်ပျောက်ဆုံးမှုနဲ့ပတ်သက်ပြီးတော့ Mr. Anwar ရဲ့ပါဝင်ပတ်သက်မှုရှိမရှိဒီခမန်းပြောဆိုချက်တွေပြင်းထန်လာခဲ့တာဖြစ်ပါတယ် Mr. Anwar ကိုလိမ်တူကာမဆက်ဆံမှုနဲ့ပြစ်ဒဏ်ချမှတ်ခဲ့တဲ့အတွက်ကြောင့်မလို့ဒီဒေါသထွက်ပြီးတော့လေယာဉ်မှူးစဟာရီကလေယာဉ်ကိုပြန်ပေးဆွဲသွားတာဖြစ်နိုင်ခြေရှိတယ်ဆိုတာမျိုးနိုင်ငံခြားသတင်းမီဒီယာတချို့မှဖော်ပြနေကြတာပါဒါပေမဲ့ဒီ blog စာမျက်နှာတစ်ခုမှာတော့ Mr. Anwar ကစဟာရီရဲ့ဂုဏ်သိက္ခာကိုထိခိုက်တာဒါမှမဟုတ်သူ့ရဲ့နိုင်ငံရေးယုံကြည်မှုကိုထောက်ပြီးတော့လေယာဉ်ပျောက်ဆုံးမှုအတွက်ပြစ်တင်ဝေဖန်တာဟာအစဉ်အချင်းကင်းမဲ့တဲ့ဒီမဆာမနာပြောဆိုမှုအတိအေဖြတ်မှုဖြစ်တယ်လို့ပြောဆိုထားပါတယ်ရှင်
ထိုင်းနိုင်ငံမှာပြီးခဲ့တဲ့နှစ်လလောက်တုန်းကအစိုးရစန့်ကျင်ရေးဆန္ဒပြသူတွေကိုကိုင်တွယ်နိုင်ဖို့အတွက်ပြဋ္ဌာန်းထားတဲ့အရေးပေါ်အခြေအနေသတ်မှတ်ထားတာကိုအစိုးရစန့်ကျင်ရေးဆန္ဒပြမှုတွေရော့ကျလာနေတာနဲ့အချိန်မှာပြန်လည်ပြီးတော့ရုပ်သိမ်းလိုက်ပြီးဖြစ်ပါတယ်။အခုလိုလှုပ်ဆောင်ရတာကတော့အစိုးရစန့်ကျင်ရေးဆန္ဒပြသူတွေနှဲပါလာတာနဲ့ခီးသွွားလုပ်ငန်းအထောက်အကူဖြစ်စီနှစ်ရက်စလုံးအတွက်ရုပ်သိမ်းပြစ်လိုက်ရတာဖြစ်တယ်လို့ထိုင်းအကြီးတန်းအရာရှိတွေကပြောဆိုပါတယ်ခင်ဗျာ
2014ခုနှစ်မတ်လ19ရက်ဗုဒ္ဓနေ့နေ့ပိုင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဥစာမဝင်နဲ့မက်ကင်ဖြူထွေးတို့ကြီးညာပေးခဲ့ကြတာပါဒီကနေ့မှနားဆင်ရမယ့်သတင်းဆောင်ပါတွေထဲမှာတော့အရင်ဆုံးမြန်မာနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ်ရဲ့မြန်မာပြည်အကြောင်းသူရဲ့နောက်ဆုံးအစီရင်ခံစာထုတ်ပြန်တဲ့အခြေအနေကိုပြောပြပါမယ်မြန်မာနိုင်ငံအတွင်းလူခွင့်ရေးအခြေအနေအထူးသဖြင့်နိုင်ငံရေးအကျဉ်းသားကိစ္စရပ်တွေမှာအတော်ကြီးတိုးတက်မှုတွေရှိခဲ့တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ်ကအတိအမှတ်ပြုပြောခဲ့ပါတယ်။ဒါပေမဲ့လူခွင့်ရေးတိုးတက်မှုမှာစိန်ခေါ်ချက်တွေနဲ့စိုးရိမ်စရာတွေရှိနေတုန်းပဲလို့တော့ထောက်ပြခဲ့ပါတယ်။မြန်မာအစိုးရဘက်ကတော့ကုလသမဂ္ဂကိုယ်စားလှယ်ရဲ့အစီရင်ခံစာပါအကြံပြုချက်တွေနဲ့အချက်လက်တချို့ကိုညှင်းပယ်ခဲ့တာပါ။ရန်ကုန်ရုံးချုပ်ကနေပြီးတော့ကိုသားညိုကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံလူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးတော့မစ္စတာကင်နာနာအနေနဲ့မနေ့တုန်းကဒီကုလသမဂ္ဂလူခွင့်ရေးကောင်စီကိုတင်ပြဆွေးနွေးသွားရမှာတိုးတက်မှုတွေကိုအသိမှတ်ပြုသလိုပဲတစ်ဖက်မှာရှိနေသေးတဲ့စိတ်ခေါ်ချက်တွေကိုလည်းထောက်ပြသွားပါတယ်။သူစပြီးတော့တာဝန်ယူခဲ့စဉ်2009ခုနှစ်ကတော့ပြောင်းလဲတိုးတက်မှုတွေအတော်ကြီးမြင်လာရတယ်လို့ဆိုပါတယ်။လွတ်လပ်စွာပြောဆိုခွင့်ရေးသားခွင့်သတင်းမီဒီယာလွတ်လပ်ခွင့်တွေအပြင်နိုင်ငံရေးကျင်းသားတွေအများစုကြီးလွတ်မြောက်လာခဲ့တယ်လို့ပြောသွားပါတယ
်။ I believeThat the release of prisoners of conscience is one of the most significant achievements of the government.
Since May 2011, မြန်မာအစိုးရရဲ့အကြီးမားဆုံးအောင်မြင်မှုတစ်ရပ်ဖြစ်တယ်လို့ကျွန်တော်ယူဆပါရတယ်။2011ခုနှစ်မေလကရေကစပြီးတော့တမနာရဲ့လူငယ်ချမ်းသာကွန်းအမိန့်ကြေညာချက်15ခုမှာယုံကြည်ချက်ကြောင့်ကျင်းပသူ1100ကျော်လွတ်မြောက်လာခဲ့ပါတယ်။သူတို့အားလုံးလွတ်မြောက်လာကြပြီးအခုဆိုရင်နိုင်ငံရဲ့အတွန်ကူပြောင်းရေးမှာပါဝင်လာနိုင်ကြတာကိုဝမ်းမြောက်ရပါတယ်။ဒါပေမဲ့လည်းယုံကြည်ချက်ကြောင့်အကျဉ်းချခံရသူ33ဦးလောက်ကျန်နေသေးတာကိုထောက်ပြရပါလိမ့်မယ်။ဒီအထက်ရခိုင်ပြည်နယ်ထဲကဒေါက်တာထွန်းအောင်ဦးကျော်လှအောင်နဲ့အစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်းကဝန်ထမ်း3ဦးလိုလည်းပါဝင်ပါတယ
်။တစ်ဖက်မှာဒီလူခွင့်အရာစင်ခေါ်ချက်တွေရှိနေသေးတယ်ဆိုတဲ့အဓိကအချက်ကတော့သူနဲ့မြန်မာအာဏာပိုင်တွေကြားအကြီးကျယ်သဘောကျော်လွန်မှုရှိနေတဲ့ရိုဟင်ဂျာလူနည်းစုကိစ္စရပ်ဖြစ်တယ်လို့ပြောရမှာပါ
The Rohingya community in Myanmar are continuing to suffer systematic discrimination and human rights violation
မြန်မာနိုင်ငံအတွင်းကရိုဟင်ဂျာလူမှုအတိုင်းအဝန်းဟာစနစ်တကျကိုလူအခွင့်အရေးချိုးဖောက်ဖိနှိပ်တာတွေခံနေရတုံးပါပဲလူလက်စာတော်လာခဲ့ကျမရေးဆောင်ရှောက်မှုရပိုင်ခွင့်ပညာရေးစာဝတ်နေရေးစသည်ဖြင့်ချိုးဖောက်မှုတွေခံစားနေရပါတယ
်ရခိုင်ပြည်နယ်အတွင်းကနိုင်ငံတကာအဖွဲ့အစည်းတွေကူညီပေးရေးအဖွဲ့တွေဟာလည်းရလူချိန်ချောက်မှုတွေခံနေရတယ်ဆိုပြီးတော့ထောက်ပြသွားပါတယ်မြန်မာဆွေရကူစလဲဖြစ်တဲ့ဥမောင်ဝေကတော့ဒီကိစ္စကိုအတော်လေးပြင်းပြင်းထန်ထန်ခြေပပါတယ်ကုလသမဂ္ဂအထူးကူစလဲတွေရဲ့အခုလိုတွေ့ရှိချက်အစီအကံချက်တွေအပေါ်မှာမှန်ပြန်ပြီးတော့စီစစ်နိုင်မှုကုလသမဂ္ဂမှာအားနည်းနေသေးတယ်ဆိုပြီးတော့ဥပမဝေကထောက်ပြဝေဖန်ခဲ့ပါတယ်မြန်မာနိုင်ငံပြောင်းလဲမှုတွေနဲ့ပတ်သက်ပြီးတော့မစ္စတာကင်နနာရဲ့အတိအမှတ်ပြုပြောဆိုချက်တွေကိုလက်ခံကျူးဆူပေးမယ်လို့မစ္စတာကင်နနာရဲ့အကြံပြုတိုက်တွန်းချက်တွေဟာအချီနီနဲ့မကန့်ညီတော့ဘူးဆိုပြီးတော့တုံ့ပြန်ပြော
လိုက်ပါ However both in his report and the oral presentation they are contain many elements and recommendations that we cannot agree to
Mr. Kitana ရဲ့အစဉ်ကစားရောအခုဒီတင်ပြဆွေးနွေးချက်တွေမှာပါကျွန်တော်နဲ့သဘောမတူနိုင်တဲ့အကြံပြုချက်တိုက်တွန်းချက်တွေပါဝင်နေပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့သူ့အစဉ်ကစားထဲမှာအသေးချာစီစဉ်မှုမလုပ်ခဲ့တဲ့အချက်လက်တွေအတော်များများပါဝင်နေတာသတိပြုမိပါတယ်အဲဒါကြောင့်မလို့အကျိုးဆက်ကတော့ဒီအစဉ်ကစားဟာအပြုသဘောမဆောင်တဲ့အခြေအနေဖြစ်လာပါတယ်ဆိုပြီးတော့ဒီမြန်မာအစိုးရကုစလေဥမ္မဝေပြောတော့တာပါ Mr. Kitana အနေနဲ့ဝေဖန်သွားတဲ့အချက်တွေမှာတော့မကြခင်တုန်းကဒီ Unity Channel သတင်းတောက်အချို့ကိုအာဏာဝင်တွေကဖမ်းဆီးခဲ့တာဟာမလို့အပ်တဲ့အလွန်ကြုံဆောင်မှုတစ်ခုဖြစ်တယ်လို့မြင်ပြီးတော့ဒါဟာသတင်းလွတ်လပ်ခွင့်အထွက်လဲစိုးရိမ်တဲ့အကြောင်းသူပြောသွားပါတယ်။နိုင်ငံရေးကျင်းသားကိစ္စနဲ့ပတ်သက်လို့ချီချူးပြောတဲ့နေရာမှာတော့ APP နိုင်ငံရေးကျင်းသားများကုညီဆောက်ရှောက်ရဲ့အသင်းတွဲဘက်တွင်မှုကိုဘူကြီးကတော့ဒီသူပြောတဲ့ပြောင်းလဲမှုတွေဟာအပေါ်ယံပြောင်းလဲမှုဖြစ်တယ်လို့ကိုဘူကြီးကယူဆပါတယ
်။အရေးအတွက်အဖြစ်နိုင်ငံရေးကျင်းသားတွေများလွတ်လာတဲ့သူရဲ့ကိစ္စကဒါကိုတိုးတက်တယ်လို့ပြောတဲ့ဆိုရင်ဒါတိုးတက်မှုတည်းရပါဒါပေမဲ့အနှစ်သာရအဆင့်တိုးတက်မှုမရှိဘူးအပေါ်ယံအဆင့်တိုးတက်မှုရှိတယ်လို့ကျွန်တော်တို့သတ်မှတ်လို့ရပါတယ်အနည်းငယ်အဖြစ်တိုးတက်မှုရှိတယ်ဆိုလို့ရှိရင်နိုင်ငံရေးနဲ့ပတ်သက်တဲ့မတရားတဲ့ဥပဒေကိုပြန်ဆက်တံငွေတွေလောက်ရမယ်ဒါမစ္စတာကင်နန်နာလည်းအချိန်ချင်းထောက်ဆောင်ရတဲ့ကိစ္စတွေပါပြည်ထောင်တရားမျှတဟိုတရားစီရင်မှုတွေဖန်တီးနိုင်ရမယ်ဒါလည်းမစ္စတာကင်နန်နာထောက်ဆောင်ရတဲ့အချက်ပါဒီချက်တွေကိုတော့မရသေးပါဘူးအပေါ်ယံအဖြစ်တိုးတက်မှုကိုကျွန်တော်တို့တွေ့ရတယ်ဒါပေမဲ့အနည်းငယ်အဖြစ်တိုးတက်မှုကိုကျွန်တော်တို့မတွေ့ရသေးပါဘူ
းမစ္စတာကင်နန်နာဟာမြန်မာနိုင်ငံဆိုင်ရာလူခွင့်ကူစလေဖြစ်တဲ့6နှစ်ကြာတာဝန်ထမ်းဆောင်ခဲ့ပြီးတော့ ဲ့ဒီတာဝန်နဲ့မြန်မာနိုင်ငံကို၉ချိန်တိတိလာရောက်ခဲ့ပါတယ်လူခွင့်ရေးထုကိုယ်စားလှယ်ဖြစ်တဲ့မြန်မာအစိုးရအုပ်ချုပ်မှုမတက်ရောက်တဲ့တိုင်းသားလက်နက်ကိုင်နေမျိုးကိုတွားရောက်ခွင့်ရခဲ့တာဟာလေသူဟာပထမဆုံးလူခွင့်ရေးကိုယ်စားလှယ်ဖြစ်ပါတယ်အခုသူ့ရဲ့သက်တမ်းကုံဆုံးသွားပြီဖြစ်ပါတယ်ဒါကြောင့်မလို့အခုဒီလူခွင့်ရေးကောင်စီကိုတင်ပြခဲ့တဲ့မစ္စတာကင်နာနာအစီအစဉ်ကဟာမြန်မာနိုင်ငံဆိုင်ရာသူ့ရဲ့နောက်ဆုံးအစီအစဉ်ကလည်းဖြစ်ပါတယ်ခင်ဗျာ
ကိုသားညုံကပြောပြခဲ့တာပါအခုတခါတော့မီဒီယာမူချန်ဥပဒေမူကြမ်းကိုသတင်းသမားတွေဘာကြောင့်ကန့်ကွက်နေကြသလဲဆိုတာကိုပြောပြပေးပါဦးမယ်။အများပြည်သူဝန်ဆောင်မှုမီဒီယာဥပဒေမူကြမ်းကိုပြန်ကြားရေးဝန်ကြီးဌာနကပြည်သူ့လွှတ်တော်မှတင်သွင်းခဲ့ပြီးတဲ့နောက်တရက်နေ့မှာပဲဒီဥပဒေမူကြမ်းကိုစာနယ်ဇင်းကောင်စီယာယီပါဝင်ပြည်တွင်းသတင်းသမားအတော်များများကကန့်ကွက်တဲ့အကြောင်းတညီတညွတ်ထဲပြောလိုက်ကြတာပါ။ဒီဥပဒေမူကြမ်းအရဆိုရင်အစိုးရပိုင်းသတင်းစာတွေကိုတိုင်းပြည်ရဲ့ထောက်ပံ့မှုနဲ့ဆက်လက်ထုတ်လုပ်ဖို့ရှိနေတဲ့အတွက်အခုလို့အဓိကကန့်ကွက်ရတာဖြစ်တယ်လို့ပြောကြပါဗျ။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတောက်ကိုအောင်ရဲမမောင်ကပြောပြပေးမှာပါရှင်
။တင်တိုင်းဝန်ကြီးဌာနကပြည်သူ့တော်ကိုတင်သွင်းခဲ့တဲ့အများပြည်သူဝန်ဆောင်မှုမီဒီယာဥပဒေကြမ်းကိုလက်မခံနိုင်ဘူးလို့ပြည်တွင်းမီဒီယာလောကကသတင်းသမားတွေကကန့်ကွက်တယ်လို့တညီညွတ်တဲ့ပြောဆိုခဲ့ကြတာပါ။သမ္မတကဖွဲ့စည်းပေးထားတဲ့စာနယ်ဇင်းကောင်စီယာယီအပါအဝင်စာနယ်ဇင်းဖွဲ့စည်းအတော်များများကလည်းဒီဥပဒေကိုကန့်ကွက်တယ်လို့ပြောဆိုခဲ့တယ်လို့ပြည်တွင်းကအသင်းဖွဲ့တွေထဲမှာမပါဝင်ပဲတီးကြလွတ်လပ်တဲ့သတင်းစာဆရာတွေကလည်းဒီဥပဒေကိုလက်မခံနိုင်ဘူးလို့ပြောပါတယ်။ဘာကြောင့်လက်မခံနိုင်လဲဆိုတာနဲ့ပတ်သက်ပြီးတော့စာနယ်ဇင်းကောင်စီယာယီတွင်မှုဥကြုံမင်းဆွေက VOA ကိုအခုလိုပြောပါတယ
် press conference လေကိုရင်းကဒီ DSM ကိုပဲချက်ပဲချက်ပဲချက်ဒီသဘောမတူဘူးခြုံပြီးပြောမယ်ဆိုလို့ရှိရင် DSM ရောက International Norm ရှင်းနဲ့မညီနိုင်ငံတကာစာရင်းစံရောမမှုဘူးနိုင်ငံတကာမှာ PSM ဆိုတာလည်း law ဆိုတာမရှိဘူးမရှိတဲ့ပြေကိုဒီ law ကပြည်သေးထွက်ဖို့ကာစုနေတဲ့သတင်းမီဒီယာဥပဒေလေနောက်သလိုကျွန်တော်တို့သဘောမတူပေမဲ့လွတ်တော်အကြီးကြီးလိုက်တဲ့ပုံနှိပ်ချင်းနဲ့ဆုပ်ဝေချင်းလုပ်ငန်းဥပဒေဒီဥပဒေကြီး contracted ဖြစ်သွားနိုင်ဒီမီဒီယာလောကထဲမှာဝေဝါးသွားနိုင်ဖြေရှားသွားနိုင်နောက်တစ်ခုက CSN သူတို့ငကူကဥပဒေမူကြမ်းကိုကျွန်တော်ဖတ်ထားတဲ့အတိုင်းဆိုဒီ CSN လောအရာသူတို့ဆွဲထားတဲ့ CSN လော CSN လောအရာသူတို့ကတီးကြကောင်စီတခုပေါ်လာဦးမယ်။နောက်ပြီးလို့ရှိရင်သူတို့ကဒီမီဒီယာလောကသားချန်နယ်တွေအားလုံးထဲပို့တဲ့အခွင့်အရေးတခုကိုသူတို့ရအောင်မယ်။နောက်အစိုးရရဲ့ဘတ်ဂျက်ကိုလည်းအနည်းဆုံး80ရာခိုင်နှုန်းယူဦးမယ်
။ပြည်ထောင်စုပြည်ထောင်စုဝန်ကြီးဦးအောင်ကြည်ကတော့တင်းနာတွေကကျင်းပခဲ့တဲ့ပြည်သူ့တော်ဥပဒေကြမ်းတင်သွင်းချိန်တုန်းကလက်ရှိချိန်မှာဈေးကွက်ကိုရှေ့ရှုတဲ့ public ကသတင်းစာတွေရောက်ရှိဖို့ခက်ခဲနေတဲ့နေရာဒေသတွေကိုအစိုးရကပဲအများပြည်သူဝန်ဆောင်မှုပုံစံနဲ့ထုတ်လုပ်ပေးနိုင်အောင်ဒီဥပဒေမူကြမ်းထဲမှာထည့်သွင်းရေးဆွဲတာဖြစ်တယ်လို့ဆိုပါရယ်နိုင်ငံတကာမှာအများပြည်သူဝန်ဆောင်မှုနဲ့ပတ်သက်တဲ့မီဒီယာဥပဒေတွေအရရုပ်သံလွှင့်မီဒီယာဥပဒေအတွက်သာအများပြည်သူဝန်ဆောင်မှုပေးစီတာဖြစ်ပြီးတော့သတင်းစာမပါရှိတာကိုတွေ့ရတယ်လို့လည်းပြည်တွင်းမှာတိကျလွတ်လပ်တဲ့သတင်းစာဆရာတဦးအနေနဲ့ယက်တည်နေတဲ့သတင်းစာဆရာဦးစီသူအောင်မြင့်ကပြောပါရယ
် Public Service Broadcasting ဆိုရင်တော့လက်ခံတယ်ဘာဖြစ်လို့လဲဆိုတော့ဒီတိုင်းပြည်မှာဟိုဆင်းလက်ဆင်းရဲတယ်နောက်ကျင်းလက်တွေကပြည်သူတွေပါဆိုလဲဟိုဗါလဲအကောင်းမွန်တဲ့သတင်းချက်လက်တွေမရဘူးဆိုတဲ့ခါကျတော့တကယ်လို့ဆိုအဲ့ဒီ broadcaster ကနားလို့ပေါ့နော်အများပြည်သူဝန်ဆောင်မှုဖြစ်ခဲ့မယ်ဆိုရင်တော့တို့တွေကအများကြီးဟိုအဆင်ပြေမှာပဲဒါမဲ့အဲ့ဒီတဲမှာသတင်းစာဟိုကရောပြီးထည့်တာကသူများနိုင်ငံတွေမှာလည်းမလုပ်ဘူးတကယ်လို့ဒီမှာလည်းမလုပ်ခွင့်ဘူးဒ
ါစာနယ်ဇင်းကောင်စီယာယီအပါဝင်စာနယ်ဇင်းအဖွဲ့အစည်းတော်များကကန့်ကွက်နေပေမဲ့ဒီအများပြည်သူဝန်ဆောင်မှုမီဒီယာဥပဒေကိုလွတ်တော်ကဘလို့ဆုံးဖြတ်မလဲဆိုတာကတော့စောင့်ကြည့်ရမယ့်နေရာဖြစ်တယ်လို့ဦးကျော်မင်းဆွေကပြောပါတယ်2023ခုနှစ်တုန်းကတော့ပြည်ညာရေးဝန်ကြီးဌာနကပဲရေးဆွဲတင်ပြခဲ့တဲ့ပုံနှိပ်နဲ့ထုတ်ဝေဥပဒေမူကြမ်းကိုလွတ်တော်ကိုတင်သွင်းခဲ့ခြင်းတုန်းကစာနယ်ဇင်းနဲ့သတင်းမီဒီယာတွေပေါ်မှာထိမ့်ချုပ်လိုတဲ့အချက်တွေပါဝင်တာကြောင့်စာနယ်ဇင်းလောကတစ်ခုလုံးကတညီညွတ်တဲ့ကန့်ကွက်ခဲ့ကြတာပါဒါပေမဲ့အဲ့ဒီဥပဒေကိုပြည်သူ့တော်ကကန့်ကွက်သူမရှိထောက်ခံခဲ့တာကြောင့်သတင်းမီဒီယာဥပဒေကြမ်းနဲ့ပတ်သက်ရင်လွတ်တော်ရဲ့ဆောင်ရွက်မှုတွေကတော့မေးခွန်းထိုးရမယ့်နေရာဖြစ်တယ်လို့ဦးကျော်မင်းဆွေကပြောပါတယ
်အဲ့တော့ဒီကလွတ်တော်ပေါ်မှာအဓိကမူတည်နေတယ်ကကြံကြဲရေးဆွဲတဲ့ပုံမရှင်းတဲ့ထုတ်ဝေခြင်းလုံကဥပဒေကိုပဲရှိလိုက်ဒီရလောကတစ်ခုလုံးကအပန်နဲ့ထွက်ပြီးတော့ကန့်ကွက်နေတဲ့ကြားထဲကတိတုလွတ်တော်ကတခဲတနဲ့အတီးထုတ်လိုက်တဲ့ကိစ္စပဲအရှိမအဲ့တာရကရှိတယ်အဲ့တော့တိတုလွတ်တော်ကိုတင်ထားတာတိတုလွတ်တော်ကလက်ခံလာတယ်အဲ့တော့ဟိုစောင့်ကြည့်ရမှာလွတ်တော်ကအစိုးရဖွဲ့နဲ့လူတွေကဒါမိတ်ဆွေပေါင်းနေပေါ့နော်ပါတီတစ်ဖွဲ့တည်းကလူတွေများတယ်အဲ့တော့ဒါတွေကဟိုဘာဂင်းလုပ်မဲ့ကိစ္စလားသူတို့ချင်းချင်းလက်ဝါးရိုက်ပြီးသားကိစ္စလားသူကပြောရခဲ့တယ်
ပြောင်းလို့တော့ကအတည်ပြုခဲ့တဲ့စာနယ်ဇင်းနဲ့သတင်းမီဒီယာတွေပေါ်အကျိုးသက်ရောက်မှုရှိမဲ့ပုံနှိပ်ထုတ်ဝေရေးဥပဒေသတင်းမီဒီယာဥပဒေနှစ်ခုကို2014မတ်လအတွင်းမှာပဲပြဋ္ဌာန်းခဲ့တာပါခင်ဗျာ
ကိုအောင်ရဲမမောင်ပြောပြသွားတာပါတစ်ဆက်တည်းမှာပဲဒီနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားစေမှုနဲ့ဖန်စီထိန်သိမ်းခံထားရတဲ့ Unity Jar နဲ့အမှုဆောင် Editor ချုပ်နဲ့သတင်းတောက်တွေရဲ့အမှုကိုစတင်ရုံးထုတ်စစ်ဆေးနေပြီဆိုတဲ့အခြေအနေကိုလည်းပြောပြပေးပါဦးမယ် ဒီမှုကိုပခုတ်ကူတရားရုံးမှာတနင်္လာနေ့ကစပြီးတော့တရားလိုပြတက်သေးတွေကိုစစ်ဆေးနေတာဖြစ်ပါတယ်စစ်ဆေးမှုပေါ်မှာဥပဒေကြောင့်အားရကျေနပ်မှုရှိတယ်လို့တရားစွဲခံရသူတွေဘက်ကဥပဒေကြိုးဆောင်ရှင်တွေကပြောပါတယ်စွဲခံထားရတဲ့သတင်းတောက်တွေကသတင်းတောက်တဦးရဲ့ကျန်းမာရေးခြေနေကတော့အတော်လေးဆိုးရွားနေလို့အပြစ်မှာစေကူးခွင့်တောင်းခံခဲ့တာကိုတော့အပြစ်ခံရပါတယ် Unity Channel သတင်းတောက်တွေရဲ့အမှုစတင်စစ်ဆေးနေတဲ့နောက်ဆုံးအခြေအနေပြည်စုံကိုတော့မဆုမွန်ကပြောပြပေးပါအောင်ရှင်
ဟုတ်ကဲ့ပါပြီးခဲ့တဲ့ဇန်နဝါရီလ25ရက်နေ့ထုတ် Unity အပတ်စဉ်ပြည်တွင်းသတင်းဂျာနယ်မှာဗိုလ်ချုပ်မှူးကြီးဟောင်းတရုတ်ပညာရှင်နှင့်လက်ရှိကာကြုတ်တို့ဤပေါ့မြွနယ်ကလျှို့ဝှက်ဓာတုလက်နက်စက်ရုံဆိုတဲ့ခေါင်းစည်းနဲ့မကွေးတိုင်းပေါ့မြွနယ်တွေကအမှတ်24ကာကွယ်ရေးပစ္စည်းစက်ရုံကိုဓာတ်ပုံမှတ်တမ်းနဲ့တကွဖော်ပြထုတ်ဝေခဲ့လို့ဆိုပြီးဖော်ပြပါတည်းဟာနိုင်ငံတော်ရဲ့လျှို့ဝှက်ချက်ကိုပေါက်ကြားစေတဲ့နောက်ကာကွယ်ရေးပစ္စည်းစက်ရုံတားမြစ်နယ်မြေကိုတပ်ဆိုင်ရာတာဝန်ရှိသူတွေရဲ့ခွင့်ပြုချက်မရှိဘဲနဲ့ချဉ်ကပ်တဲ့ကြိရှုကြော်ဖြတ်ဝင်ရောက်ဓာတ်ပုံရိုက်ယူတဲ့ဆိုပြီးတည်င်းတော့တွေတရားစွဲခံထားရတာပါ Unity တည်င်းဂျာနယ်တိုက်ရဲ့အမှုဆောင်အရာရှိချုပ်ဦးတင်စန်းနဲ့အတူကိုစီသူဆိုကိုပိုင်တက်ကျော်ကိုရစာဦးနဲ့ပခုတ်ကူအခြေဆိုင်တည်င်းတော့ကိုလူမော်နိုင်အပါအဝင်တည်င်းတော့စုစုပေါင်း9ယောက်ဆွဲချက်တင်တရားဆွဲခံထားရတာဖြစ်ပါတယ်။သူတို့ရဲ့အမှုကိုမတ်လ18ရက်နေ့တနင်္လာနေ့ကနေစပြီးတော့မတ်လ18ရက်နေ့အထိနှစ်ရက်ဆက်တိုက်မကွေးတိုင်းပခုတ်ကူခရိုင်တရားရုံးမှာစတင်အမှုစစ်ဆေးနေပြီဖြစ်တယ်လို့တရားခဏ်အဖြစ်ဆွဆွဲခံရသူတွေဘက်ကဥပဒေအကျိုးတော်ဆောင်ရှင်နေဦးရောဘတ်ဆန်အောင်ကပြောပါတယ
်။ဒုတိယပုံမူကြီးကျော်ကျော်ဦးကစစ်တယ်လို့ပေါ့နော်။ဒီလိုဖြစ်ပြီးတော့တခါဒုတိယအဖြစ်နဲ့ဘူကြီးချက်ဝေအောင်စစ်တယ်။ဘူကြီးချက်ဝေအောင်စစ်တဲ့ဥစ္စာတဝက်တစ်ကြိမ်ပဲဆွဲရတယ်တော့ဒီနေ့ဆက်ပြီးတော့ဆက်ပါတယ်။စစ်ဆေးပေါ်ပေါ်ချက်တွေအရတော့ကျွန်တော်တို့တွေအလွန်အားကောင်းပါ။တော်တော်ရတော့ပေါ့ဗျာဒီဥစ္စာကန့်တတ်နေပြီအဝင်ရနေပြီဖြစ်တယ်ဆိုပြီးတော့ပြောတယ်ပေါ့နော်။ကျွန်တော်တို့ဘက်ကတော့အဲ့ဒီဟာကအဲ့ဒါနဲ့မြေမူတာမြင့်နေမြေမူမြန်မာနိုင်ငံအစိုးရရှုတ်ချက်အဲဥရီပွေအရာရုပ်စာကနိုင်ငံတော်သမရအနေပြီးတော့ဒုစုံတရားပြဋ္ဌာန်းချက်နဲ့အမိန့်ပြန်နှုတ်ထားတာမဟုတ်တဲ့အတွက်ဟိုဟာဖြစ်ပါလေဆိုကြောင်းပြောရင်နော်စစ်ဆေးရတာတော့ကောင်းပါလေတရားဝင်လည်းမျှဝေတတ်တာနဲ့ပေါ့နော်လွတ်လွတ်လပ်လပ်ပဲစစ်ဆေးခွင့်ပေးပါလေ
သတင်းတပ်ပုံရိုက်ယူသူဒေသခံသတင်းတောက်အပါဝင်သတင်းရေးသားတင်ပြမှုနှင့်အမှုဆောင်အရာရှိချုပ်အပါဝင်သတင်းတောက်တွေကိုပေါ့မြို့မှရဲစခန်းမှာမြန်မာနိုင်ငံလျှို့ဝှက်ချက်အဥပဒေပုံမှ3တကကြီးမြင့်ဆောင်ကိုနဲ့အမှုဖွင့်အရေးယူထားတာဖြစ်ပါတယ်ဒီဆွဲချက်အရာဆိုရင်အမြင့်ဆုံးထောင်နဲ့14နှစ်အထိကြာခံနိုင်ရပေမဲ့အခုအမှုစစ်ဆေးတဲ့အခြေအနေမှာတရားလိုပြသက်သေတွေရဲ့ထွက်ဆိုချက်တွေအရာအမှုအခြေအနေအလားအလာကောင်းတယ်လို့ဦးရောဘတ်ဆန်အောင်ကရှင်းပြပါတယ
်အခုဆွဲဆိုထားတဲ့အမှုက1920ခုနှစ်မြန်မာနိုင်ငံအစိုးရရှုတ်ဝှက်ချက်အဥ်တွေပုံမှန်သုံးမြင့်ဆောင်900ဖြစ်တယ်တို့ပါတော့လေအခုစက်တွေစစ်ဆေးပြီးပြီများဘဲမှာတော့အဲ့ဒီဟာနဲ့ညီစွန်းတဲ့အချက်လက်ကဒီနေရှားရှားပေါ်ပေါက်မှုမရှိသေးဘူးပေါ့နော်ကျွန်တော်တို့ကရှုပ်ရှက်ကိုစစ်ဆေးပြီးတော့ချိုးပေါက်မဟုတ်ဘူးအလုံးစုံဖြစ်လာတာအမိန်ကိုမနာခံခြင်းသာဖြစ်တယ်ဆိုရင်လိုင်းနဲ့ကျွန်တော်တို့တက်တာအဲ့ဒီပုံမှာအခြေအနေပြောရင်တော့ကောင်းပါတယ်ဗျစက်တွေ40ပြီးမှဆွဲချက်တင်နေမတင်နေအဖြစ်ကိုရောက်ပါစက်တွေတွဲဆူကျဲအပိုင်းမှာလည်းကောင်းပါတယ်ကျွန်တော်တို့သဘောကျပါတယ်
အခုရုံးထုတ်ချိန်မှာပခုတ်ကူထောင်မှာထိမ့်သိမ်းခံထားရတဲ့သတင်းတော်ကိုလူမော်နိုင်ရဲ့ကျမ်းမာရေးအခြေအနေဆိုးဝါးနေတဲ့အတွက်သတင်းတော်တွေဘက်ကရှေ့နေကအာမခံလျှောက်ထားပေမဲ့တရားရုံးကအာမခံမပေးခဲ့ဘူးလို့လည်းဦးရောဘတ်ဆန်အောင်ကပြောပါတယ်
ကိုလူမော်နိုင်ကအစာအိမ်ထဲဖြစ်နေတယ်။ဒါပေမဲ့ကျောမှလည်းရေဦးနေပေါက်တဲ့အတွက်ခါးလဲနေတယ်သူကတေးသေးလည်းမကောင်းဘူးဗျ။ဒါပေမဲ့သူအာမခံတော့မပေးဘူးထောင်အထူးကုနဲ့ကုသပေးဖို့အတွက်တရားဝင်ညွှန်ကြားပေးပါမယ်လို့ပြောတယ်။နောက်တဲ့ယူကြီးကတော့2425မှာမကွေးတိုင်းတရားသူကြီးချုပ်ကလုံးစင်လဲလာမယ်အကျဉ်းတော်ဝင်လည်းဝင်ရောက်စစ်ဆေးမှဖြစ်တဲ့အတွက်ယူကြီးကိုဖြတ်သိမ်းပြီးတော့မတ်လ31ရက်တနင်္လာနေ့နေ့ဧပြီလ1ရက်နေ့ကိုချိန်ဆလိုက်ပါတယ်
။ခုလိုအရသာအစိုးရလက်ထက်သတင်းမီဒီယာပွင့်လင်းလွတ်လပ်ကစားမြန်မာနိုင်ငံမှာသတင်းတောက်တွေအပေါ်တရားစွဲဆိုဖမ်းဆီးထိန်းသိမ်းမှုတွေနဲ့ပတ်သက်ပြီး HRW လူခွေးဆောင်ကြီးအဖွဲ့ကစိုးရိမ်မကင်းဖြစ်တယ်လို့နိုင်ငံတကာသတင်းတောက်များကကွယ်ဆောင်ရှောက်ရေး CPJ အဖွဲ့အပါအဝင်သတင်းသမားတွေကပြန်လွှတ်ပေးဖို့တောင်းဆိုနေပြီးမြန်မာပြန်ကြားရေးဝန်ကြီးဌာနတာဝန်ရှိရသူတွေဘက်ကတော့ဒါဟာသတင်းမီဒီယာလွတ်လပ်ခွင့်အတွက်မဟုတ်ဘဲသတင်းသမားတွေဘက်ကတည်ဆဲဥပဒေကိုချိုးဖောက်တဲ့အတွက်အရေးယူရတာဖြစ်တယ်လို့တုံ့ပြန်ထားပါတယ်ရှင်
မဆုမွန်ပြောပြခဲ့တာပါအခုတခါတော့ထိုင်းနိုင်ငံမှာလှုပ်လှုပ်နေကြတဲ့မြန်မာအလုပ်သမားတွေဘက်ကိုအလှည့်ပေးပါဦးမယ်ရှင်ထိုင်းနိုင်ငံတောင်ပိုင်းကမြန်မာနိုင်ငံသားထောင်တောင်းချီအလုပ်လှုပ်နေကြတဲ့ဖုခက်ဒေသမှာမကြသေးခင်ရက်တွေအတွင်း ရာဇဝတ်မှုတွေဖြစ်ပွားခဲ့ရာကရွှေပြောင်းလူသမားတွေရဲ့တွာလာမှုတွေကိုအာဏာပိုင်တွေကကန့်တတ်လိုက်ပါတယ်။လူသတ်မှုပြန်ပေးဆွဲမှုအပါအဝင်ရာဇဝတ်မှုတွေကြီးထွားလာရာကကဘာလက်ခရီးသည်တွေကြားရေပန်းစားတဲ့ဒေသမှာလုံခြုံရေးအကြောင်းပြချက်နဲ့ဒေသခံအာဏာပိုင်တွေကအခုလိုအမိန့်ထုတ်ပြန်လိုက်တာပါ။အပြည့်စုံကိုတော့ဆက်သွယ်ဆောင်ဆန်းထားတဲ့ထိုင်းချေဆိုင် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံတွင်းကိုကဘာလက်ခရီးသွားများအများဆုံးလာရောက်လည်ပတ်တဲ့ဖူကက်ခရိုင်မှာတစ်ပတ်အတွင်းမှာပဲလူသတ်မှုနှစ်ခုနဲ့ပြန်ပေးဆွဲမှုစတဲ့ရာဇဝတ်မှုတွေဖြစ်ပွားခဲ့တာကြောင့်ဒေသဆိုင်ရာအာဏာပိုင်တွေကညမထွက်ရအမိန့်ကိုထုတ်ပြန်ခဲ့တာပါဖူကက်ခရိုင်တွင်းမှာမြန်မာရွှေပြောင်းလူသမားတောင်းနဲ့ချီပြီးတော့အလုပ်လုပ်ကြနေကြတာလည်းဖြစ်ပါတယ်ထိုင်းနိုင်ငံဖူကက်ခရိုင်တွင်းမှာရွှေပြောင်းလူသမားတွေအတွက်ပညာရေးနဲ့ကျန်းမာရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအမှုဆောင်ဒါရိုက်တာဦးထွတ်ချက်ကတော့ဖူကက်ခရိုင်တွင်းကအခြေအနေတွေကိုအခုလိုပြောပါတယ်
။ဟိုဖူကက်လို့ဒီနေရာကျွန်တော်တို့ကဒီတီချာပေါ်ဒီကျွန်တော်တို့ဖူကက်မြို့တော်ဝင်ကနေပြီးတော့အမိန့်ဒီဂရီတွေထုတ်ပိုင်ခွင့်ရှိတဲ့ဟိုပြည်နယ်တစ်ခုဖြစ်တယ်။2006ခုနှစ်ကလည်းကျွန်တော်တို့အလားတူပေါ်ကျွန်တော်တို့ဒီဟိုညမထွက်ရလို့ဆိုတဲ့ဟာမျိုးတို့ကျွန်တော်စကယ်မရှိရဆိုတဲ့အမိန့်မျိုးတွေထုတ်ခဲ့ပြီးတယ်လေ။အဲကျွန်တော်တို့အနေနဲ့တော့အခုလိုမျိုးပေါ့နော်ဒီညမထွက်ရဆိုတဲ့အမိန့်ထုတ်ပြန်တာကကျွန်တော်တို့ပြီးခဲ့တဲ့အပတ်ထဲမှာကျွန်တော်တို့ကဟိုစက်တိုက်ဆိုတဲ့မျိုးကျွန်တော်တို့ရာဇဝတ်မှုတွေဖြစ်နေတယ်။ဒါမှမဟုတ်ကျွန်တော်တို့ရခိုင်အမျိုးသားလေးတယောက်ကိုကျွန်တော်တို့မြန်မာတွေပါပဲကျွန်တော်တို့မြန်မာလူမျိုး၃ယောက်ကနေပြီးတော့အဲ့ဒါဖတ်ခဲ့တဲ့မှုရှိတယ်။နောက်တစ်ခုကထိုင်းလူမျိုးတယောက်ကိုကျွန်တော်မြန်မာ၄၅၆ယောက်ကဝိုင်းပြီးတော့တက်လိုက်တဲ့မှုရှိတယ်။ဒီကနေ့နဲ့တုံးရက်ကပဲဟိုရုရှားစုံစမ်းတဲ့ခုကိုပြန်ပြီးဆွဲပြီးတော့ငွေညစ်တယ်အဲ့ကောင်မလေးကိုလည်းအဲ့လိုနှိပ်ဆက်ပြီးတော့ခုကောင်မလေးကပြန်လွတ်လာတဲ့ဆီယုံမှာအဲ့ကောင်ရုရှားလေးကတော့ခုတစ်ချီတောက်တောက်နေသေးတယ်ပေါ့ကျွန်တော်ဆိုလိုချင်တာအဲ့ဒီကိစ္စတွေဖြစ်လို့အဲ့လိုညမထွက်ရဘူးသူတို့ဟိုခိတယာယီပြတ်ထားတဲ့တဘောတော့ရှိပါတယ်
ဖူကက်ဒေသမှာဆောက်လုပ်ရေးလုပ်ငန်းအများအပြားရှိပြီးရွှေပြောင်းလူသမားတွေဟာဆောက်လုပ်ရေးလုပ်ငန်းတွေမှာအလုပ်လုပ်ကြံကြသူတွေများပါတယ်။ကဘာလက်ခီးသွားတွေအများဆုံးလည်ပတ်ရာဖူကက်ကမ်းခြေပါတောင်ကမ်းခြေဟာလူစီကားပြီးရွှေပြောင်းလူသမားတွေအတွက်အလုပ်ပေါများတဲ့နေရာတစ်ခုလည်းဖြစ်ပါတယ်။အဲ့ဒီဒေသမှာအလုပ်လုပ်ကြံနေကြသူတွေကိုအလုပ်ရှင်တွေကယာယီနိုင်ငံကူးလက်မှတ်တွေတင်စီထားပြီးအလုပ်ကထွက်မှပြန်ပေးလို့ရှိတာပါ။နိုင်ငံကူးလက်မှတ်တွေကိုကင်ဆောင်ပြီးညထွက်လဲတာမျိုးတွေကိုလည်းခွင့်မပြုထားပါဘူး။တချို့ကတော့နိုင်ငံကုလက်မှတ်တွေမရှိဘဲနဲ့အလုပ်လုပ်ကြသူတွေလည်းအများအပြားရှိနေတာပါအဲ့ဒီဒေသမှာပဲမြန်မာလူမျိုးတွေဟာညဘက်တွေမှာလူရမှုတပ်ဖြတ်မှုတွေခံနေရကြောင်းဖူခက်မျိုးကလူသမားတို့ကလည်းပြောပြပါဗျာ
ညဘက်တွေအပြင်ထွက်မှာဆိုရင်ကျွန်တော်တို့ဘက်တွေမှာကျွန်တော်တို့နတ်ကလင်လို့ခေါ်တဲ့ဟိုလိုလမ်းသရဲလို့ပူဇော်မျိုးတွေကဟိုလူတွေရက်တယ်ပေါ့ဗျာဟိုဓာတ်ထောက်တယ်တနက်နေ့ချိန်တယ်အဲ့လိုတိုင်းတာမျိုးတွေရှိတယ်ဒါညဘက်ထွက်ရင်ပတ်စံမှန်နဲ့ထွက်လို့မရဘူးလို့ဟိုပါတဲ့ဟိုကျွန်တော်တို့ကောင်းမြေဝယ်စားဖုံးလို့ပါတော့ကအစပိုင်းကအကုန်လုံးဖြုတ်ချွတ်ယူတာရှိရဲ့ဟိုအတင်းလို့ရထုတ်ချက်ပြီးနောက်ကနေတိုင်းဖက်လင်္ကာရောလောက်ဝိုင်းပြီးမှမလုံမလဲ့အောင်ချုပ်ထားပြီးမှအကုန်ဖြုတ်လို့ယူတာတော့ယောက်ျားချင်းလည်းဘလို့မှရှင်းမရတော့ဘူးလေသူကလူအများနဲ့တယောက်နှစ်ယောက်လို့ဖြစ်နေတော့
ဖူခက်မြို့ဟာလူသတ်မှုတွေပါဝင်မူရစေဝါနဲ့ရာဇဝဲမှုတွေများပြားတဲ့နေရာဖြစ်ကြောင်းဦးထွတ်ချက်ကလည်းဆက်ပြောပြပါတယ
်အဲ့ဒီဒေတာကျွန်တော်တို့ထိုင်းနိုင်ငံမှာပေါ့နော်အင်မတန်မှကျွန်တော်တို့ကဟိုစီကားရဲဆိုတဲ့ကျွန်တော်တို့ပင်လယ်ကျန်းကြီးမြို့လေးတစ်မြို့ဖြစ်တယ်အဲ့ဒီမှာကျွန်တော်မြန်မာအလို့သမားတွေရောတခြားနိုင်ငံသားတွေရောကျွန်တော်တို့တော်တော်လေးအများကြီးရှိတယ်ပေါ့အရင်တော့ဆိုကျွန်တော်တို့ဟိုထိုင်းနေကျွန်တော်မာဖီးယားတွေရောကျွန်တော်နိုင်ငံသားဒီမာဖီးယားခိုင်းနေပါရှိတယ်နောက်မူရစီလို့ကျွန်တဲ့ရှိတော့လေအများတမ်းပဲကျွန်တော်နိုင်ငံသားနိုင်ငံသားသူတွေလည်းအဲ့လိုမျိုးလူရဲမှုတွေကျွန်တော်တရားရတပ်ဆတ်မှုတွေဒါရက်ခါခါကြုံနေရတာဒါတော့အခုပြီးခဲ့တဲ့အပတ်ကအဲ့ဒီပွဲတော်လုပ်နေတဲ့အစောတိုးတဲ့အမှုသုံးမှုကဆက်တိုက်လူမျိုးဖြစ်သွားတော့ပေါ်ပို့ပြီးတော့နည်းနည်းတတိထားမိတာဖြစ်သွားတဲ့အနေသာရှိပါတယ
်။ထိုင်းနိုင်ငံတွင်းမှာတရားဝင်လက်မှတ်ကင်ဆောင်ပြီးအလုပ်လုပ်ကင်နေကြတဲ့အလုပ်သမားတသန်းကျော်ရှိပြီးတရားမဝင်အလုပ်လုပ်ကင်နေကြသူတွေကလည်းတသန်းကျော်လောက်ရှိနေတာပါ။နေ့စဉ်နဲ့အမျှအလုပ်ကင်ရှာဖွေလူသူတွေများလာတဲ့အတွေ့ထိုင်းနိုင်ငံထဲမှာနေ့စဉ်ခိုးဝင်လာနေတဲ့အလုပ်သမားတွေကလည်းအများအပြားပါ။ဒီအတွက်ထိုင်းနိုင်ငံထဲမှာလူကုန်ကူးမှုနဲ့တခြားရာဇဝတ်မှုတွေလည်းဖြစ်ပေါ်နေပါတယ်ရှင်။
ထိုင်းချေဆိုင် VOA သတင်းတော့မအေးမှာပြောပြခဲ့တာဖြစ်ပါတယ်ရှင်။ VOA American တန်ရဲ့ဗုဒ္ဓဟူးနေ့မနေ့ပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ